22ရက်နလ26ရက်နေ့ညချောင်းလုံးဖြစ်တဲ့မနေ့ဖြန်အင်္ဂါနေ့ကျရင်ပြန်လဲဆူယုံညချောင်းလုံးဆိုတဲ့စံပုံနဲ့တနင်္ဂနွေလုံးမှာစီကားတပိတ်ပြုလုပ်ကြဖို့ဆန္ဒပြသူတွေကစီစဉ်ဆော်ဩနေပါတယ်ညချောင်းလုံးဆန္ဒပြပွဲတွေမှာပါဝင်ဖို့တိုက်တွန်းတဲ့အနေနဲ့မန္တလေးမုံရွာစတဲ့မြို့တွေက ဆရာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကဒီကနေ့ဖေဖော်ဝါရီလ22ရက်နေ့မှာလမ်းပေါ်ထွက်ချီတဲ့ဆန္ဒပြကြပြီးတိုက်တွန်းခဲ့ကြပါတယ်ဒီအကြောင်းရန်ကုန်ကပြောပြတဲ့သတင်းကိုတော့အမဆုမုံကပြောပြပေးမှာပါခင်ဗျာ
22ရက်နလ26ရက်နေ့ညချောင်းလုံးစုံနဲ့မနက်ဖြန်အင်္ဂါနေ့ကြရင်ပြည်သူတွေအားလုံးပါဝင်နိုင်တဲ့ဆရာနာသိမ်မှုစန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေလှုပ်ကြဖို့ဆန္ဒပြပွဲစီစဉ်သူတွေကစော်ဩနေကြပါတယ်စီကားတပိတ်လူကောင်းစဉ်ပေးထားတဲ့ဆန္ဒပြပွဲတွေအကြောင်းပြည်သူအများကတည်အောင်လုပ်တဲ့အနေနဲ့မန္တလေးမုံရွာစတဲ့မြို့တချို့မှာတော့ဒီကနေ့ဆန္ဒပြသူတချို့လမ်းပေါ်ထွက်ဆန္ဒပ
ချောင်းတော့ပေါ့အဲ့တော့တိုးတင်းတယ်ဟိုကတိုးတင်းဟိုကလူလူစီယုံနေနေနဲ့လက်ထမှာဒီကောင်ကိုရတဲ့တိုးစီယုံနေနေတာပြရပြင်ကတော့ဟိုကဒီမဆယ်ကနေ90ကျော်တော့ပါလာတယ်ဟုတ်ဟိုဒီနေ့ချက်တဲ့ချိန်နဲ့လဲဆိုစစ်စင်းနေကြရတယ်ဆိုရှာရဲ့ရအောင်ထွက်သွားတော့ဘယ်တော့အစီအစီကတော့နိုင်မှကျင်းနေတယ်
စစ်တပ်ကနေအာဏာသိမ်းပြီးလိုက်တဲ့နောက်ပိုင်းဆန္ဒရှင်စန့်ကြီး22ရက်2လ2021ခုနှစ်နှစ်ငါးလုံးဆန္ဒပြပွဲတုန်းကလည်းနိုင်ငံတော်ကပြည်သူတွေတန်းနဲ့ချီပါဝင်ခဲ့ကြပါတယ်။ဒါပေမဲ့လက်ရှိအခြေအနေမှာတော့လုံခြုံရေးတွေကြောင့်ပြည်သူအများလမ်းပေါ်ထွက်ဆန္ဒပြနိုင်တဲ့အခြေအနေမဟုတ်တဲ့အတွက်တပ်နိုင်တဲ့နည်းလမ်းတွေနဲ့စီကားသပိတ်မှာပါဝင်ဆန္ဒပြထုတ်ဖော်ကြဖို့သူတို့ကတိုက်တွန်းနေကြတာပါ။မုံရွာမြို့မှာလည်းဒီကနေ့မနေ့အစောပိုင်းမှာမုံရွာပင်မသပိတ်နဲ့အတူမုံရွာမြို့နယ်အခြေခံပညာကျောင်းသားများတပ်မကမုံရွာလူငယ်များအစီအယုံနဲ့ရက်ကွက်သပိတ်စစ်ကြောင်းတွေပူပေါင်းပြီးအင်အားတရာဝင်းကျင်နဲ့ပြန်လည်စုယုံနှစ်ချောက်လုံးကျေးလက်ပုံကံမြို့ပြဖီစန်းဆိုတဲ့စာသားတွေကင်ဆောင်ပြီးမုံရွာမြို့ရဲ့အာဇာနည်လမ်းမထံမှာခြိတက်ဆန္ဒပြခဲ့ကြတယ်လို့မုံရွာလူလူသပိတ်တိုက်ပွဲဦးဆောင်ကော်မတီဝင်ကိုခန့်ဝေဖြိုးကပြောပါတယ
်အဓိကတော့ကျွန်တော်ဒီသိစိတ်ငင်ကလေးသပိတ်ကကျွန်တော်3ခါလုပ်ခဲ့3ခါလုံးကျွန်တော်ပြည်သူလူလူရဲ့ဒီအမှန်ကန်ပါဝင်မှုတွေကြောင့်အောင်မြင်ခဲ့တယ်ပေါ့နော်ဒီတစ်ခါကျကျွန်တော်တို့ကဒီလူမှုလှုပ်ရှားမှုတွေကလည်းကျွန်တော်အရေးကြီးတယ်ဆိုတာသိစေချင်တဲ့အတွက်ကျွန်တော်တို့ဒီအိမ်ထဲမှာမနေထိုင်ဘဲနဲ့ပေါ့နော်ဒီတစ်ခါကျကျွန်တော်တို့ဒီအပြင်ထွက်ပြီးတော့တနည်းနည်းနဲ့ဒီစစ်အာဏာရှင်စနစ်ကိုစန့်ကျင်ကြောင်းကျွန်တော်တို့ပြသဖို့ရှိနေတာပေါ့အဓိကတော့ကျွန်တော်တို့ကဒီလက်လက်ခံတော်နိုင်ရေးမှာကျွန်တော်တို့မှာအရေးကြီးအကန့်အသတ်တွေရှိရတဲ့ကျွန်တော်အိတ်တစ်ခုတည်းကိုပဲပုံဩပြီးတော့စောင့်မျှော်နေတာနဲ့ဆိုင်ရင်ကျွန်တော်ဒီပြည်သူလူထုကိုယ်တိုင်ကအခုရဲ့လူမှုလှုပ်ရှားမှုတွေပေါ့နော်ကြားနိုင်သမျှနည်းနည်းနဲ့ရှာတင်ပြီးတော့ဒီအခုချိန်ဒီစစ်အာဏာရှင်စနစ်ကိုဆန့်ကျင်ကြအောင်ပေါ့နော်ကျွန်တော်တို့ကြာတာရှင်နဲ့ရှိရတဲ့ကျွန်တော်တို့ဒီစီကားတပိတ်ကိုခေါ်ရတာဖြစ်ပါလေဗျာ
မုံရမဒီကနေ့လောက်ခဲ့တဲ့ခြေတက်ဆန္ဒပြပွဲအပြီးမှာတော့စစ်ကောင်စီတပ်နဲ့ရဲလုံခြုံရေးတွေကအာဇာနည်လမ်းမကြီးကိုနှစ်ဖက်ပိတ်ပြီးတော့လမ်းသွားလမ်းလာတွေကိုတားဆီးစစ်ဆေးတာဖုန်းတွေကိုစစ်ဆေးတာတွေလုပ်ခဲ့ပေမဲ့ဖမ်းဆီးခံရသူတော့မရှိခဲ့ဘူးလို့သူကပြောပါတယ်မနက်ဖြန်နှစ်6လုံးစီကားတပိတ်လုံးမှာဖြစ်လို့ပြည်သူတွေအနေနဲ့အုတ်ထုတ်ခမောက်တွေစောင်းပြီးတွာလာကြဖို့မျက်နှာမှာတနခါလိမ့်နာပန်းပွင့်ပန်းစည်းကင်ပြီးတွာလာတာစာရွက်ပေါ်မှာကြွေးကြော်တန်းတွေရေးပြီးတော့ပန်းပွင့်နေတဲ့အတူကျဲချတာကိုရောက်ရှိနေတဲ့နေရာကလုံခြုံမှုရှိတဲ့ဆိုရင်လက်သုံးချောင်းထောင်ပြီးကြွေးကြော်တာည7နာရီမှာတန်ဘုံတွေတီးတာစတာတွေကိုပြုတ်လုပြီးဆရာနာရှင်ကိုအလို့မရှိကြောင်းစန့်ကျင်ဆန္ဒပြကြဖို့ဆန္ဒပြပွဲဥဆောင်သူတွေကနှိုးစော်တိုက်တွန်းနေကြပါတယ်အရင်တုန်းကလှုပ်ခဲ့တဲ့တိတ်ဆိတ်ချင်းတပိတ်ဆန္ဒပြမှုတုန်းကတော့ဆိုင်နေပိတ်ပြီးတော့တပိတ်မှာပါဝင်ခဲ့ကြသူတွေကိုစစ်ကောင်စီကဖမ်းဆီးတာဆိုင်နေကိုချိတ်ပိတ်တာတပိတ်မှာပါဝင်မှုနှိုးစော်သူတွေကိုဖမ်းဆီးတာမျိုးတွေရှိခဲ့ပါတယ်ဒါကြောင့်ဒီတစ်ခေါက်စီကားတပိတ်မှာပြည်သူတွေပါဝင်တဲ့အခါမိမိတို့ရဲ့လုံခြုံရေးကိုအဓိကထားပြီးပါဝင်ကြဖို့ကိုလည်းစီစဉ်သူတွေကသတိပေးပါတယ်မနှက်ဖြန်ပြုတ်လုံးမဲ့နှစ်6လုံးလူလူတပိတ်အကျိုးအဖြစ်နဲ့မန္တလေးမုံရွာအပြင်ကလေးမြို့နဲ့ရင်းမပင်မြို့တွေမှာလည်းဒီကနေ့ခြိတက်ဆန္ဒပြပွဲတွေရှိခဲ့ပါတယ်ရှင်